စခိုင်းပြည်နယ်မြောက်ပိုင်းကနေဒီတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာကြပြီးတဲ့နောက်မှာမွေးရစိတ်ကြွဆေးဝါးမှောင်ခိုကူးမှုတွေလည်းတိုးလာတယ်လို့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အလောက်ကင်မဲနေကြတဲ့ရိုဟင်ဂျာတွေဟာစိတ်ကြွဆေးပြားမှောင်ခိုကူးမှုကိုအလောက်ကင်တစ်ခုအနေနဲ့လှုပ်လာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောနေတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့မတ်သိန်ဂီထိုက်ကပြောပြပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကရာဘစိတ်ကြွဆေးပြားတွေအလုံးနီးပါးကမြန်မာနိုင်ငံကနေနတ်မြစ်ကိုဖြတ်ပြီးတော့ဝင်လာကြတာပါ။မြန်မာနိုင်ငံအရှေ့ပိုင်းကဓာတ်ခွဲခန်းတွေကနေထုတ်တဲ့ရာဘစိတ်ကြွဆေးပြားတွေလေဆင်းလုံးအပြင်းနဲ့နတ်မြစ်ကိုဖြတ်လာကြတာပါဒီဆေးပြားတွေကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်ဒေသတဝိုက်ကိုရောက်ပါတယ်တက်ကနက်နဲ့ကော့ဆက်ဘဇားကိုဆက်သွဲတဲ့တခုတည်းသောလမ်းမကြီးမှာစစ်ဆေးရေးဂိတ်တွေရှိပေမဲ့လို့လဲစင်းရဲလာတဲ့ဒေသခံတွေရိုဟင်ဂျာတွေကြားမှာတော့စွန့်စားပြီးမူရဲဆေးဝါးမှောင်ခိုကူးတာတွေတိုးလာနေပါတယ်တနိုင်လောက်ဖဲချအောင်မောင်းရတဲ့လမ်းမကြီးပေါ်မှာမူရစေဝသိမ်းဆဲရမိမှုနှစ်ခုကိုပြီးခဲ့တဲ့တောက်ကြနေတုန်းက AFP သတင်းထောက်တွေမျက်မြင်တွေ့ခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးဒုတိယဘုံမူကြီးအာဆတ်ဇာမန်ချောင်ဒရီကအခုလိုပြောပါတယ်
There are smugglers and the carriers. The number has increased.
ရိုဟင်ဂျာတွေကမောင်ခိုကူးသူကယ်ရီတွေပါ။လုပ်သူတွေပိုများလာပါတယ်။အများစုကတော့ရာဘမောင်ခိုကူးတာကိုအလုပ်အကိုင်တစ်ခုအနေနဲ့လုပ်လာကြတာပါ။
ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းမြန်မာစစ်သားတအုပ်ကိုမောင်တော်မြို့နယ်တဲမှာစိတ်ကြွဆေးပြားနှစ်သိန်းနဲ့ဖမ်းဆီးရမိခဲ့ပြီးဆက်ပြီးတော့စစ်ဆေးဖောက်ထုတ်မှုတွေအရာဆေးပြားတသိန်း600ထပ်ပြီးတော့မိပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေရှိနေချိန်မှာပဲမြန်မာစစ်သားနှစ်ဦးတို့ကိုဒေါ်လာ3သန်းလောက်တန်ဖိုးရှိတဲ့ရာဘစိတ်ကြွဆေးပြားနှစ်သိန်းလောက်နဲ့မောင်တော်မှာဖမ်းမိခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးဒုတိယဘုံမူကြီးအဆတ်ဇာမန်ချောင်ဒရီကတော့ရိုဟင်ဂျာပြဿနာကြောင့်စိတ်ကြွဆေးပြားမှောင်ခိုကူးမှုကပိုပြီးတော့ပြဿနာကြီးလာတယ်လို့ပြောပါတယ
် Some of them are as a business those have taken from long before as a business they are still involved with that business but now the Rohingya crisis
ဒီထက်ကတချို့ကစီးပွားရေးလုပ်ငန်းတွေရှိကြပါတယ်ကိုစီးပွားရေးအနေနဲ့လှုပ်လာပြီးအခုအချိန်ထိဆက်ပြီးပတ်သက်နေကြပါတယ်ဒါပေမဲ့လည်းရိုဟင်ဂျာပြည်ပခါကြောင့်ရာဘကူးတဲ့ကိစ္စမှာပြဿနာတွေထပ်ကြီးလာရတဲ့အကြောင်းရင်းကတော့ဒီကိစ္စမှာပါဝင်ပတ်သက်သူတွေအများကြီးရှိနေတာကြောင့်ပါဒီနေ့ဒီအချိန်မှာတော့ဖန်ဆီးရမိတဲ့လူတွေလည်းပုံများလာတယ်အမှုတွေလည်းပုံများလာပါတယ်တွေ့တာတွေလည်းများလာပါတယ်ဒီကနေ့ဆိုရင်တက်ကနက်ကနေကော့ဆက်ဘဇားကိုသွားတဲ့ခီးတဲ့ကားတွေကတစည်းကိုစစ်လိုက်တာရာဘဆေးပြားတွေတွေ့ရပါတယ်အထုပ်သုံးတို့ရပြီးအဲ့ဒီအထက်မှာရာဘဆေးပြား12,000သိန်းစီရမိပါတယ
်ပြီးခဲ့တဲ့ဩဂုတ်လရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ပဲစပြီးထွက်ပြေးလာကြပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာမူရဲဆေးဝါးမှုနဲ့ဖမ်းဆီးခံထားတဲ့ရိုဟင်ဂျာ100ကျော်ထိရှိနေပါတယ်။ကော့ဆက်ဘဇားမှာမူရဲဆေးဝါးဖမ်းဆီးရမိမှုကလည်းထိုးတက်လာတာပါ။မတ်လ15ရက်နေ့ကကော့ဆက်ဘဇားကမ်းခြေမှာစွန့်ပစ်ထားတဲ့စိတ်ကြွဆေးပြားတသန်း8သိန်းကိုတွေ့ခဲ့ရပြီးနောက်တနေ့ရောက်တော့ပိုင်ရှင်မဲ့တဲ့ဆက်လီတဲကနေစိတ်ကြွဆေးပြား9သိန်းထပ်မိခဲ့ပါတယ်။ဒီနေ့ထဲမှာစိတ်ကြွမူရဲဆေးပြားတန်း250ကနေတန်း300လောက်အထိဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာမယ်လို့လဲဘင်္ဂလားဒေ့ရှ်မူရဲဆေးဝါးတားဆီးနှိမ်နှင်းရေးဌာနကခန့်မှန်းထားပါတယ်ရှင်